ကမ္ဘာ့လာဘလုံးပြန်ပွဲပထမဆုံးကွာတာဖိုင်နယ်ပွဲတွေကိုဒီနေ့ဇူလိုင်လ6ရက်နေ့9ရက်နေ့တွေမှာအချိန်မီကစားကြတော့မှာဖြစ်ပါတယ်။ကွာတာဖိုင်နယ်အဖွင့်ပွဲအဖြစ်ဇူလိုင်6ရက်ဒီနေ့ည7နာရီပွဲမှာဥရုဂွေးနဲ့ပြင်ပလို့ရှင်ပိုင်ကစားပြီးဇူလိုင်လ9ရက်စနေနေ့ပဲအခု7နာရီပွဲမှာဘရာဇီးလ်နဲ့ဘယ်လ်ဂျီယမ်တို့ကစားကြမှာပါ။ဥရုဂွေးနဲ့ပြင်ပနောက်ဆုံးတွေ့ထားတဲ့10ပွဲမှာပြင်ပကတပွဲပဲနိုင်ထားပြီးဥရုဂွေးက4ပွဲနိုင်ပြီးတော့3ပွဲတည်ကြထားပါတယ်။ကမ္ဘာ့လာပွဲ3ဒီတူပြီးတော့မှာပြင်ပကဥရုဂွေးကိုတကားမှအနေမရဘူးပဲ။1966ခုနှစ်ပွဲမှာဥရုဂွေးကနှစ်ဂိုးတဂိုးနဲ့နိုင်ပြီး2002နဲ့2010ပွဲတွေမှာဂိုးမရှိသေးကြထားပါတယ်။ဥရုဂွေးတင်းဟာအုပ်စုပွဲ၃ပွဲစလုံးကိုရော16တင်းရှုံးထွက်ပွဲမှာပါ။ရော်နယ်ဒိုရဲ့ပိုတူဂီကိုပါနိုင်ပြီး၄ပွဲစတိုက်နိုင်ပွဲနဲ့ကွာတာဖိုင်နယ်ကိုတက်လာတာပါ။ကမ္ဘာ့ပလာပြိုင်ပွဲတစ်ခုအတွင်းမှာဥရုဂွေးတင်းဟာအရင်တုန်းက5ပွဲစတိုက်နိုင်ရတာတကားမှမရှိဘူးသေးပါဘူး။16တင်းရှုံးထွက်အဆင့်မှာအာဂျင်တီးနားကို၄ဂိုး၃ဂိုးနဲ့နိုင်ရပြီးတက်လာတဲ့ဒီနေ့အတင်းအတွက်ကတော့ဆယ်နှစ်အတွင်းစင်ကြီးဖိုင်နယ်အဆင့်ကိုတက်ခွင့်ရမလားဆိုတာဒီပွဲကအဆုံးဖြတ်ပြီးတော့မှဖြစ်ပါတယ်။ကွာတာဖိုင်နယ်ဒုတိယပွဲကတော့ဘရာဇီးနဲ့ဘယ်လ်ဂျီယံပွဲပါ။16တင်ရှုံးထွက်အဆင့်မှာဘရာဇီးကမက္ဆီကိုကိုနှစ်ဂိုးဂိုးမရှိနဲ့နိုင်ပြီးကွာတာတက်လာတာဖြစ်တယ်လို့ဘယ်လ်ဂျီယံကလည်းဂျပန်အသင်းကိုနောက်ဆုံးအချိန်ပိုင်းမှာမှရလိုက်တဲ့အနိုင်ဂိုးအပါအဝင်၃ဂိုး၂ဂိုးနဲ့နိုင်ရပြီးတက်လာတာပါ။အခုဒီကြေသူတို့နှစ်တင်တွေ့တာ5ချိန်လောက်ဖြစ်ပြီး1963ခုနှစ်ကကစားတဲ့ချစ်ကြည်ပွဲမှာဘယ်လ်ဂျီယံအသင်းနိုင်ရဘူးတာကလည်းလို့ကြံ၃ပွဲကိုဘရာဇီးကနိုင်ရထားပါတယ်။ဒီဒီမတိုင်ခင်ပြီးခဲ့တဲ့ကမ္ဘာ့ဘောလုံးပြိုင်ပွဲ3ရင်းစလုံးမှာဘရာဇီးအသင်းကိုဥရောပအသင်းတင်းတင်းကဖြုတ်ချခဲ့တာကြည့်ပါပဲ။2006ခုနှစ်မှာပြင်သစ်2010မှာနယ်သာလန်2014မှာဂျာမနီတို့ကိုဘရာဇီးအသင်းရှုံးနေပြီးပြိုင်ပွဲကနေထွက်သွားခဲ့ရပါပါလေ။